မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ18ရက်ဗုဒ္ဓနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ Lineometer 18 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာဒီကနေ့မဲခွဲတည်ပြုမယ်လို့မျှော်လင့်ရပါတယ်။တောင်ကိုရီးယားမှာချေဆက်ထားတဲ့အမေရိကန်တပ်ဖွဲ့အနေနဲ့တောင်ကိုရီးယားကပုံမှန်သုံးဆွဲဖို့နိုင်ငံတော်ဝန်ရှိသူတွေဆွေးနွေးမှုတွေမှာသဘောတူညီချက်မရဘဲနဲ့ဒီကနေ့ပဲဆုံးသတ်သွားပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပေးမှာပါ။
အခုညနေကဆက်ပြီးနားဆင်ရမယ့်သတင်းပါတွေထဲမှာတော့နိုင်ငံတကာဒုက္ခသည်များဆိုင်ရာညီလာခံအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ကမြန်မာပြည်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
် The responsibility to create conducive environment in Rakhine entirely lies with Myanmar instead of fulfilling
ဒုက္ခသည်တွေနေရာပြောင်းရေးလုံခြုံစိတ်ချရဖို့မြန်မာအပေါ်မှာလုံးဝမတည်တယ်လို့ပြောကြားသွားတာနဲ့တူနားဆင်ရမှာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်ထဲမှာတော့ထင်းခွေသွားသူတယောက်မိုင်းထိသေဆုံးသွားတာနဲ့တခါအမေရိကန်သမ္မတထရမ့်ကိုတရားစွဲဖို့နောက်တစ်ပတ်ကြာရင်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်တော့မယ်ဆိုတော့နိုင်ငံတကာသတင်းလောတော်ဘုတ်ကိုလည်းနှာစင်ကြရမှာပါအခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာဒီကနေ့မဲခွဲတည်ပြုမယ်လို့မျှော်လင့်ရပါတယ်။တရားစွဲကိုမဲခွဲတည်ပြုခဲ့မယ်ဆိုရင်တော့အမေရိကန်သမိုင်းမှာသမ္မတထရန့်ဟာတရားစွဲခံရမယ့်တတိယမြောက်သမ္မတဖြစ်လာမှာပါ။ရှင်းနေ2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းနိုင်ငံပါဝင်ပတ်သက်လာအောင်အနာအနာလွှဲသုံးစားလုပ်မှုလွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းတက်တည်ထွက်ဆိုမှုစင်ခေါ်လာပြီးအထောက်အထားတောင်းခံတာတွေကိုငြင်းဆန်ခဲ့တဲ့အတွက်လွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုနှောက်ယှက်မှုတွေနဲ့သမ္မတဖို့ဆွဲချက်တင်ထားဖြစ်ပါတယ်သမ္မတဖို့ဆွဲချက်တွေကိုတော့မနေ့တုန်းကပဲချမှတ်လိုက်တဲ့စီးမင်းတွေအရအောက်လွှတ်တော်မှာဒီကနေ့6နာရီလောက်ကြာအောင်ဆွေးနွေးကြမှာပါဒီကနေ့မွန်လပိုင်းအောက်လွှတ်တော်မှာမဲခွဲမဲ့အချိန်မှာပဲသမ္မတတော်နဲ့ထရန့်ကလည်းမီရှိဂန်ပြည်နယ်ကမဲဆွယ်စည်းဝေးမှာမိန့်ခွန်းပြောဖို့စီစဉ်ထားပါတယ်ဒီကနေ့အောက်လွှတ်တော်မှာမဲခွဲရမှာတော့လူများစုဖြစ်တဲ့ဒီမိုကရက်တစ်ကထောက်ခံကြမှာဖြစ်ပေမဲ့သမ္မတရဲ့ Republican Party ကကိုယ်စီရီကတော့ကန့်ကွက်ကြလိမ့်မယ်လို့လည်းခန့်မှန်းရပါတယ်ဘယ်ပြကနေအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာရှေ့လဇန်နဝါရီလနဲ့မဲခွဲရမှာတော့ကိုယ်စားလှယ်သုံးပုံနှစ်ပုံမဲနဲ့အဆုံးဖြတ်ပြီးမှဖြစ်တာကြောင့်တရားစွဲမဲ့အစီအစဉ်အရင်းနှိမ့်မဲ့အလားအလာတွေလည်းရှိနေပါတယ်။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေမှာပဲသမ္မတထရန့်ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိတဲ့ကြောင်း Twitter လူမှုကွန်ရက်ကနေစတိုက်ဆိုသလိုမှတ်ချက်တွေရေးသားပြောဆိုလိုက်ကြပါ။အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ထံကိုလည်းစာမျက်နှာ6မျက်နှာရှိတဲ့စာတောင်ပေးပို့ခဲ့ပြီးဆွဆွဲချက်တွေမှာပါဝင်တဲ့အချက်တွေကိုဒီမိုကရက်တီကသာကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းလည်းတံပြန်ဆွဆွဲရေးသားထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွှတ်တော်မှာဒီကနေ့အမဲခွဲမဲ့အလားအလာရရှိနေချိန်မှာပဲအမေရိကန်မျိုးကြီးတွေမှာသမ္မတထရမ့်ကိုဆန့်ကျင်ဆန္ဒပြနေပါတယ်။နယူးယောက်လော့စ်အိန်ဂျလိစ်နဲ့အမေရိကန်မျိုးကြီးတွေမှာဆန္ဒပြနေကြတဲ့သူတွေကသမ္မတထရမ့်ရာထူးကနှုတ်ထွက်ပေးဖို့လိုလားနေတာပါ။သမ္မတထရမ့်ကတော့သူ့အပေါ်တရားစွဲဆိုရေးလုပ်ငန်းစဉ်အားလုံးကိုနိုင်ငံရေးအရာလှုပ်ရှားဖန်တီးမှုဖြစ်တယ်ဆိုပြီးဆက်တိုက်ဆိုသလိုဝေဖန်ပြောဆိုလာတာပါ။ဒီဖြစ်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားတွေကြားသဘောထားကွဲပြားမှုတွေရှိနေပေမဲ့လည်းဆန္ဒပြသူတွေကတော့တက်တေထွက်ဆိုချက်တွေကိုထပ်ပြီးကြားချင်နေပါတယ်ယူကရိန်းနိုင်ငံကရေးပေါ်လိုအပ်နေတဲ့စီးရေးအထောက်အပံ့ကိုရယူဆိုင်ငံထားပြီးတော့2020အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပြိုင်မဲ့တဦးဖြစ်တဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုသမ္မတထောက်မှချိန်ချောက်ခဲ့သလားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတကိုအရေးယူရေးကိစ္စရပ်တွေပေါ်ပေါက်လာတာပါတရားစွဲဆိုရေးလွှတ်တော်ကြားနာပွဲတွေမှာနိုင်ငံရေးပြောကမကင်ဘူးလို့အမေရိကန်ပြည်သူ40ရာခိုင်နှုန်းကယူဆနေတာဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံမှာခြေဆက်ထားတဲ့အမေရိကန်တပ်ဖွဲ့ဝင် 28,500 အထက်တောင်ကိုရီးယားနိုင်ငံကပုံမှန်ကုန်ကြခံသုံးဆွဲရေးနှစ်နိုင်ငံတာဝန်ရှိသူတွေကြားဆွေးနွေးမှုတွေမှာသဘောတူညီချက်မရဘဲဒီကနေ့ပဲဆုံးသတ်သွားပါတယ်။လက်ရှိသဘောတူညီချက်ဒီဇင်ဘာလ31ရက်နေ့မကုန်ခင်မှာနှစ်နိုင်ငံတာဝန်ရှိသူတွေနောက်ဆုံးအချိန်ဖြစ်ဆွေးမျိုးမှာနှစ်ရက်ကြာဆွေးနွေးကြတာပါ။လက်ရှိသဘောတူညီချက်အရတောင်ကိုရီးယားနိုင်ငံကပေးနေတဲ့တစ်နှစ်ဆက်ဒေါ်လာ5ဘီလီယံထက်အားစားကြုံများတဲ့ပမာဏလောက်ပေးရဖို့အမေရိကန်ကတောင်းဆိုနေတာလို့လည်းတောင်ကိုရီးယားလွှတ်တော်အမတ်တွေကပြောပါတယ်အမေရိကန်ကဦးစားပေးမှာမူဝါဒဖြင့်ကျင့်သုံးနေတဲ့သမ္မတထရန့်ကတော့မြောက်တလန်တိတ်စာချုပ်ဖော်ဝင်နေတဲ့ဂျပန်တောင်ကိုရီးယားပါဝင်မဟာမိတ်တွေအနေနဲ့ကာကွယ်ရေးအတွက်ပုံမှန်သုံးဆွဲကြဖို့တောင်းဆိုနေတာပါတောင်ကိုရီးယားနိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့အကာအကွယ်နဲ့အကျိုးအမြတ်ရနေတဲ့ချမ်းသာတဲ့နိုင်ငံဖြစ်နေလဲသမ္မတထရန့်ကမကြာခဏဆွဆွဲလို့ရှိပါတယ်1950ကနေ1953ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်သွားပြီမလဲတောင်ကိုရီးယား ကိုချင်တီမြက်ကိုရီးယားချင်းချောင်းမှုနဲ့ဆက်လက်ရင်ဆိုင်နေရတာပါ။ဒေါ်ကိုရီးယားဆွေးနွေးညီနေမှုဂျေယွန်ဘူဦးဆောင်တဲ့အဖွဲ့နဲ့အမေရိကန်ကိုယ်စားလှယ်ဂျင်းစတာဦးဆောင်တဲ့အဖွဲ့တို့ကြားဆွေးနွေးမှုတွေအရင်တည်းကလိုပဲတတ်မှတ်ရမှာသဘောတူညီမှုမရနိုင်ပဲဖြစ်ခဲ့ရတဲ့အတွက်လက်ရှိသဘောတူညီချက်တည်းဖြစ်အတည်ဖြစ်နေဦးမှာပါ။ဒါပေမဲ့လည်းသဘောတူညီချက်မရခဲ့ရင်တော့အမေရိကန်တပ်ဖွဲ့တွေဆက်ချထားချင်မှထားတော့မယ်ဆိုပြီးတော့လည်းအမေရိကန်ဘက်ကသတိပေးထားပါတယ်။နောက်တစ်ချိန်ဆွေးနွေးပွဲတွေကိုတော့ရှေ့လာတဲ့အမေရိကန်မှာကျင်းပဖို့စီစဉ်ထားပေမဲ့နေ့ရက်တည်ချတော့မတမရသေးပါဘူး။ဒေါ်ကိုရီးယားနိုင်ငံရေးဌာနကတော့မျှတပြီးတင့်တင့်လျှောက်ပတ်တဲ့နှစ်ဖက်လက်ခံနိုင်တဲ့သဘောတူညီချက်မျိုးတွေကနှစ်နိုင်ငံကြားမဟာမိတ်ညီညွတ်ရေးကိုပုံမခိုင်မာအားကောင်းစေနိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်
။တရင်းမီဒီယာအလို့ဟာအနေများတဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းအမျိုးအစားတစ်ခုအဖြစ်ဆက်ရှင်နေတော့မယ်လို့နယ်စည်းမခြားတရင်းထောင်များအဖွဲ့ RSF ကပြောပါတယ်။ဒီနေ့အတွင်းသတင်းမီဒီယာသမား49ယောက်အသက်ခံရပြီးတော့လက်ရှိမှာ389ယောက်အကျဉ်းချနေပြီး59ယောက်ကတစ္ဆေကံတွေအဖြစ်ဖမ်းဆီးခံရတယ်လို့ RSF ကပြောပါတယ်။တကဘာလုံးမှာသတင်းမီဒီယာသမားတွေအသက်အန္တရာယ်ရှိတဲ့အထိတိုက်ခတ်ခံရတာနဲ့ဆိုးဝါးစွာပြုတ်မှုဆက်ဆံခံရမှုဆိုင်ရာဒီဇင်ဘာလ19ရက်နေ့ကထုတ်ပြန်တဲ့ညပတ်လည်အစီအစဉ်ထဲမှာ RSF အဖွဲ့ကအဲ့ဒီလိုဖော်ပြထားတာပါ။2019ခုနှစ်အတွင်းအသက်ခံရတဲ့သတင်းမီဒီယာသမားအရေအတွက်ဟာ16နှစ်အတွင်းအနှိမ့်ဆုံးအရေအတွက်ဆိုတာကိုလည်းဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်20အတွင်းတစ်နှစ်ကိုသတင်းမီဒီယာသမားအယောက်80ဖြန့်မြတ်ချင်အပြင်အသက်ခံရတာနဲ့နိုင်ရှင်ရင်ဒီနှစ်မှာသမိုင်းတွေနေရတာဟာအထူးအားဖြင့်စစ်ဖြစ်နေတဲ့နေရာတွေမှာအသက်ခံရတဲ့သတင်းမီဒီယာသမားအရေအတွက်ရော့ကျသွားတာကြောင့်ဖြစ်တယ်လို့လည်း RSF ကပြောပါတယ်။ Syria, Afghanistan နဲ့ Yemen နိုင်ငံတွေကလည်းနဲ့ကန်ဗီတီပခါတွေအကြောင်းသတင်းယူရင်းပြီးခဲ့တဲ့နှစ်ကသိဆုံးသွားတဲ့သတင်းမီဒီယာသမား34ယောက်ရှိပြီးတော့ဒီနှစ်မှာတော့စုစုပေါင်း18ယောက်သိဆုံးပါတယ်။ဒါပေမဲ့လည်းလက်နက်ကန်ဗီတီကဖြစ်မနေတဲ့နိုင်ငံတွေမှာတည်ဆုံတဲ့သတင်းမီဒီယာသမားအရေအတွက်အရင်နှစ်တွေကအတိုင်းများနေဆက်ဖြစ်ပြီးတော့မက္ကဆီကိုတနင်္ဂနွေမှာတင်ဆက်ရောက်ရှိတယ်လို့ RSF ရဲ့အစီအစဉ်ကစားထဲမှာဖော်ပြထားပါတယ
် VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုက်ဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပြီးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရွန်ဂျာရေးပါဝင်ကဘာတော်ဝန်ကမွတ်စင်ရင်ဆိုင်ချုံတွေ့နေရတဲ့အချက်တွေကိုဆွေးနွေးဖို့မွတ်စင်နိုင်ငံ20ယောက်ကခေါင်းဆောင်နေတဲ့အကြီးအကဲကိုယ်စားလှယ်ဒီကနေ့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာရောက်နေပါတယ်။ဆွေးနွေးပွဲအကြောင်းအရာအသေးစိတ်ကိုမထုတ်ပြန်သေးပေမဲ့ကရှမီးယားရေးရှေ့လေဗန်ပရီပကတ်စီးရဲနဲ့ယေမန်နိုင်ငံတွေကပရီပကတ်တွေမြန်မာနိုင်ငံကမူရင်းချမွတ်စလင်အရေးတရုတ်နိုင်ငံရှင်ချဲပြည်နယ်ကဝီဂါမွတ်စလင်တွေရဲ့အရေးကိစ္စတွေဖြင့်ကမ္ဘာတဝန်းအစ္စလမ်ဘာသာပေါ်ဆန့်ကျင်မှုတွေကြီးထွားလာနေရတယ်ကိုဆွေးနွေးပြလိမ့်မယ်လို့လည်းကမ်းမန်းထားကြတာပါဒီကနေ့ညနေပိုင်းညစာကျူစုပွဲအခမ်းအနားနဲ့စတင်ပြီးစင်နေ့စီချင်းပါမဲ့လေးရချာထေတီဆွေးနွေးပွဲမှာတော့ပုံမှန်လင်းလင်းပြောလို့ရှိရတဲ့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်နဲ့တူကီသမ္မတဒီစစ်တရရဲ့အရဝန်တို့ဟာလေကမ္ဘာတဝန်းကမွတ်စင်ရဲ့အခြေအနေနဲ့ပတ်သက်တဲ့သူတို့မြင်တွေကိုပြောဆိုကြမှာဖြစ်ပါတယ်။ UN သမ္မတနဲ့ကာတာပြည်တို့လည်းဒီခန်းသားမှာတက်ရောက်ကြမှာပါ။ဒါပေမဲ့လည်းဒီနိုင်ငံတွေနဲ့ဆက်ဆံရေးတင်းမာနေတဲ့ Saudi Arabia နိုင်ငံကတော့ဆွေးနွေးပွဲတက်ဖို့ညှင်းဆန်ထားပါရဲ့။
အိန္ဒိယနိုင်ငံမှာအိန္ဒိယနိုင်ငံတွေကနေရွှေပြောင်းဝင်ရောက်လာတဲ့မွတ်စလင်တွေကိုနိုင်ငံသားဖြစ်ခွင့်ကန့်ကွက်ထားတဲ့ဥပဒေသစ်ပဲဖျက်ပေးဖို့တောင်းဆိုထားတဲ့အမှုတွေကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်ကစစ်ဆေးကြံနာဖို့ရက်ရွှေဆိုင်းလိုက်တာနဲ့အမျှဒီဥပဒေသစ်ကိုမကျေနပ်သူတွေလည်းမျိုးတော်နယူးဒီလီမှာဒီကနေ့ဆက်လက်ဆန္ဒပြနေပါတယ်။ဥပဒေသစ်ကမွတ်စလင်မဟုတ်တဲ့တခြားဘာသာဝင်ရွှေပြောင်းဝင်ရောက်သူတွေကိုသာအိန္ဒိယမှာနိုင်ငံသားဖြစ်ခွင့်ပေးထားပြီးတော့မွတ်စလင်တွေကိုတော့ကန့်သတ်ထားပါတယ်။ဒီပေါ်ကန့်ကွက်မှုတွေတိုးလာနေပြီးပြီးခဲ့တဲ့သတင်းမှာလည်းနိုင်ငံတော်ဆန္ဒပြပွဲစဖြစ်ခဲ့တာပါ။ဒီဥပဒေသစ်ပဲဖြတ်တင်မတင်စစ်စေးကြားနာမှုတွေကိုတော့တရားရုံးချုပ်ကရှေ့နှစ်ဇန်နဝါရီလ22ရက်နေ့အထိရွှေ့ဆိုင်ထားကြောင်းပြောပါရယ်။အိန္ဒိယရဲ့နိုင်ငံသားဥပဒေသစ်အရအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာဘာသာရေးဖိနှိပ်မှုတွေကြောင့်ဆိုပြီးအိန္ဒိယနိုင်ငံနဲ့တရားမဝင်ရွှေ့ပြောင်းလာကြတဲ့ဟိန္ဒူခရစ်ယာန်နဲ့တခြားလူနည်းစုဘာသာဝင်တွေကိုနိုင်ငံသားလျှောက်ထားခွင့်ပြုပေးမယ်လို့ဒီအထက်မှာမွတ်စလင်တွေကိုချဏ်လှထားတာပါ။ဝေဖန်သူတွေကတော့အခုဥပဒေသစ်ဟာဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီတွေဥဆောင်တဲ့အစိုးရကအိန္ဒိယမှာရှိတဲ့မွတ်စလင်တန်းနေရာကိုခွဲခြားကန့်သတ်တဲ့လုပ်ရဖြစ်တယ်လို့ဝေဖန်ပါတယ်။တဟာဘာသာရေးကိန်းဂဏဆွဲမရှိရဘူးဆိုတဲ့နိုင်ငံရေးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့အနှစ်သာရကိုစန့်ကျင်တယ်လို့လည်းဝေဖန်ပါတယ်။ဝင်းချုံမူဒီကတော့အခုဥပဒေသစ်ကလူသားချင်းစာနာထောက်ထားမှုအခြေခံမှုစဉ်းစားချက်ချမှတ်တာဖြစ်တယ်လို့ကာကွယ်ပြောဆိုထားပါတယ်
။ပါကစ္စတန်နိုင်ငံကမတည်ငြိမ်ဖြစ်နေတဲ့အနောက်မြောက်ဖက်ဒေသမှာပိုလီယိုအကျော်စီရောဂါတက်ဖြစ်ရေးအစီအစဉ်တွေလိုက်ပါသွားတဲ့ရဲတပ်ဖွဲ့ဝင်တွေကတနက်သမားတွေလက်ချင်းနဲ့ဒီကနေ့ပဲသိဆုံးသွားပါတယ်။ အာဖဂနစ္စတန်နိုင်ငံရဲ့နဲ့နေဆက်ချင်းထိစပ်နေတဲ့ခိုင်ဘာပက်စတွန်ကွာဒီတာကအောက်ပိုင်းဒီယာမျိုးကိုချေရင်သွားနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနသမားတွေကပြစ်ခတ်ခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါတခတ်သူတွေထွက်ပြေးသွားပြီးအာဏာဝင်တွေကလိုက်လံရှာဖွေနေတယ်လို့လည်းပြောဆိုထားပါတယ်ဒီသောင်းကလေးတွေပိုလီယိုရောဂါကာဝယ်ဆေးထိုးဖို့တရင်တဆင်းသွားနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးအတွက်လိုက်ပါရင်တခတ်ခံခဲ့ရတာပါတခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်ဖြင့်နှစ်တလုံးထုတ်ဖော်ကြေညာတာမျိုးမရှိသေးပါဘူးကာဝယ်ဆေးထိုးတာသာသမီမျိုးရောင်ရည်ရွယ်ပြီးအနောက်နိုင်ငံတွေကလုံနေတဲ့အစီအစဉ်ဖြစ်နေတာလီဘန်တွေကချင်းချောက်မှုတွေရှင်းနေပေမဲ့ပါကစ္စတန်နိုင်ငံတာဝန်ရှိသူတွေကတော့ပိုလီယိုရောဂါတက်ပြေးလုပ်ငန်းတွေကိုပုံမှန်လိုလိုဆောင်ရွက်နေတာဖြစ်ပါတယ်
ပေါ်တူဂီအုပ်ချုပ်မှုကလည်းတရုတ်အစိုးရစီပြန်ပြီးတော့လွဲပြောင်းပေးခဲ့တဲ့အနည်း20ပြည့်အခမ်းအနားကျင်းပမယ်ကိုပိုင်အုပ်ချုပ်ခွင့်ရမကာဝဒေတာကိုတရုတ်သမ္မတရှီကျင်းပင်ဒီကနေ့ရောက်ရှိလာပါတယ်။တောက်ချာနေမှာစတင်ကျင်းပမယ်အခမ်းအနားဟာအစိုးရစန့်ကျင်ဆန္ဒပြပွဲတွေကြောင့်မတိမငြိမ်ဖြစ်နေတဲ့ဘေးချင်းကဟောင်ကောင်ကျွန်းရဲ့အခြေအနေတွေတော့ကွဲပြားနေပါတယ်။တုံးရတာခီစင်နဲ့မကာအိုကိုသမ္မတရှီရောက်မလာခင်မှာပဲလုံခြုံရေးတွေအထူးတင်းကျပ်ထားပါတယ်။တရုတ်အာဏာပိုင်တွေဟာသူ့ရဲ့တနိုင်ငံစနစ်နှမျိုး One Country Two System ဆိုတဲ့မူဝါဒအောင်မြင်မှုရှိကြောင်းမကာအိုဒေတာကိုဥပမာပြုပြီးပြသချင်နေတာပါလူကြီးခုနှစ်သိန်းလောက်နေထိုင်နေတဲ့မကာအိုမှာအစိုးရရဲ့အုပ်ချုပ်မှုကိုလိုက်နာကြသလိုပဲလောင်ကစားရုံလုံငန်းနဲ့စီးပွားဖြစ်ပြီးတော့ချမ်းသာကျော်လာတဲ့အပေါ်ကွန်မြူနတီပါတီကောင်းဆောင်တွေကချီးကျူးပြောဆိုထားကြပါတယ
်နောက်ဆုံးသိထားရတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နားလောင်လို့ပြောပြပေးသွားတာပါရှင်ခုညနေခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးပထမဆုံးကျင်းပတဲ့နိုင်ငံတကာဒုက္ခသည်များဆိုင်ရာညီလာခံအကြောင်းပြောပြပေးမှာပါ။ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ကြရေးကြံ့ကြာမှုဖြစ်နေတာဟာဒုက္ခသည်တွေနေရပ်ပြန်နိုင်မဲ့အခြေအနေမြန်မာဘက်ကဖန်တီးမပေးနိုင်တာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကထပ်ပြီးတော့ဆွဆွဲအပြစ်တင်ပါတယ်။ဂျနီဗာမှာကျင်းပနေတဲ့ပထမဆုံးအကြိမ်နိုင်ငံတကာဒုက္ခသည်များညီလာခံမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်ကအခုလိုပြောသွားခဲ့တာဖြစ်ပြီးဒီဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အမေရိကန်ဒေါ်လာတန်း600ကျော်သုံးဆွဲအကုန်ကျခံခဲ့တယ်လို့လည်းပြောပါတယ်။သတင်းအပြည့်အစုံကိုကိုသားညုံကပြောပြမှာပါရှင်
။ UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးကိုရိုင်ဦးဆောင်ပြီးတော့ကျင်းပနေတဲ့ပထမဆုံးနိုင်ငံတကာဒုက္ခသည်များညီလာခံအတွင်းမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စဟာလည်းအပြောများနေတဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်။ကမ္ဘာမှာဒုက္ခသည်အရေးအတွက်အများဆုံး9နိုင်ငံစီးပါးမြန်မာနိုင်ငံလည်းပါဝင်နေပြီးတော့ရိုဟင်ဂျာဒုက္ခသည်တပ်တန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိနေတယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်။ဒီဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်လို့စိုးရိမ်မှုတွေနဲ့အတူပဲဒီဒုက္ခသည်တွေကိုဘယ်လိုအကူအညီပေးနိုင်လဲဆိုတာတွေကိုပါတက်ရောက်နေတဲ့နိုင်ငံကိုယ်စားလှယ်တွေနဲ့ဒုက္ခသည်ကူညီရေးဆိုင်ရာအဖွဲ့အစည်းတွေကပြောဆိုကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ရိုဟင်ဂျာဒုက္ခသည်တက်တနာဟာသူတို့အတွက်အင်မတန်ကိုစိုးရိမ်စရာစိန်ခေါ်ချက်ဖြစ်နေတယ်လို့ပြောပါတယ်။ဒီပြဿနာကိုဖြေရှင်းဖို့အတွက်မြန်မာအပါအဝင်နိုင်ငံစုံနဲ့ညှိနှိုင်းဆောင်ရွက်နေတာရှိပေမဲ့တကယ်ပြဿနာအရင်းငံကတော့ဒုက္ခသည်တွေအနေနဲ့နေရရင်းကိုဘေးကင်းစိတ်ချစွာပြန်နိုင်ဖို့ဆိုတဲ့အခြေအနေတရားဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဌာနအတွင်းဝင်ရှိုက်ဒယ်ဟတ်ကနိုင်ငံတကာဒုက္ခသည်ညီလာခံမှာပြောသွားပါတယ
် The responsibility to create conducive environment in Rakhine entirely lies with Myanmar instead of fulfilling own
ဒုက္ခသည်တွေနေရပြန်နိုင်မယ်လုံခြုံစိတ်ချတဲ့အခြေအနေဖန်တီးပေးဖို့ဆိုတာမြန်မာနိုင်ငံဘော်လုံးဝမူတည်နေပါတယ်ဒါပေမဲ့လည်းဒီတာဝန်ရှိမှုကိုဆောင်ရွက်ရမယ်အစားမမှန်ကန်တဲ့သတင်းအချက်အလက်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကိုလှည့်စားဖို့မကြာခဏကြိုးပမ်းနေတာတွေတွေ့ရပါတယ်။တဟိတ်မှာမကြာခင်ကလှုပ်ခဲ့တဲ့ဂမ်ဘီယာမြန်မာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာတရားရုံးကြားနာပွဲမှာလည်းဒါကိုတွေ့ရပါတယ
်။ဒုက္ခသည်တွေအတွက်လိုအပ်တဲ့ရမုံငွေချင်းနဲ့အထောက်အကူတွေကိုပေးကြဖို့နိုင်ငံတကာကိုတိုက်တွန်းလိုက်သလိုပဲဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဒီအတွက်အကုန်ကြခံသုံးစွဲနေတာတွေရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးအတွင်းဝင်ကပြောပါတယ်။
The government of Bangladesh since 2017 has spent US$628 million
ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကိုပိုင်ငွေတွေကနေအမေရိကန်ဒေါ်လာ628တန်သုံးဆွဲကုန်ကျခံခဲ့ပါတယ်။ဒီငွေနဲ့ဒုက္ခသည်တွေအတွက်စခန်းတွေစောက်ပေးတာနဲ့တခြားလိုအပ်ချက်တွေဆောင်ရွက်ပေးခဲ့တာပါ။ဒါအပြင်တစ်တော်မြေအေက6500ကိုလည်းအသုံးပြုခွင့်ပေးထားပါတယ်။
မြန်မာစစ်အဖွဲ့ကတော့ရခိုင်မြောက်ပိုင်းကနေပြီးတော့ထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုရိုဟင်ဂျာဆိုတဲ့ခေါ်ပေါ်တုံးဆွဲတာကိုလက်မခံပေမဲ့ဒီဒုက္ခသည်တွေကိုစီစစ်လက်ခံမယ်လို့တော့ပြောထားပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံသဘောတူထားတဲ့အတိုင်းဒုက္ခသည်တွေပြန်ရည်ဖြစ်မလာတဲ့ကိစ္စမှာဘင်္ဂလားဒေ့ရှ်ဘက်ကအချက်လက်တွေလုံလောက်အောင်အချိန်မီမပေးနိုင်တာကြောင့်ဖြစ်တယ်လို့ပြန်လည်အပြစ်တင်ထားပါတယ်။အခုညီလာခံအတွင်းမှာတော့မြန်မာနိုင်ငံဘက်ကကုလသမဂ္ဂဆိုင်ရာတာဝန်ကြီးဦးကျော်မိုးထွန်းဦးဆောင်တက်ရောက်ပြီးတော့ အခုဒီဒေသစံချိန်ညနေပိုင်းမှာမြန်မာဘက်ကဆွေးနွေးတင်ပြဖို့ရှိနေပါတယ်။ဒီညီလာခံအတွင်းမှာတော့ဒုက္ခသည်တွေကိုလက်ခံတဲ့နိုင်ငံတွေရဲ့ဝင်ထုတ်ဝင်ပူးပြဿနာတွေကိုဆွေးနွေးနေကြပြီးတော့အဲ့ဒီအတွက်နိုင်ငံတကာကငွေကြေးအရဝိုင်းဝန်းပန့်ပိုးဖို့လိုအပ်ချက်တွေကိုလည်းဆွေးနွေးနေပါတယ်။ညီလာခံကတော့ဆွေးရကူစလေရီစီပေါ်ရေးအတိုင်းဝန်ကပုဂ္ဂိုလ်တွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကကူစလေရီ3000ဝန်းကျင်တက်ရောက်နေကြပါတယ်ခင်ဗျ။
ကိုတန်းညုံပြောပြသွားတာပါရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကြောင်းတောင်ကျေးရွာဘက်မှာတော့ထင်းခွေသွားတဲ့ဒေသခံအမျိုးသားတစ်ယောက်မိုင်းထိလို့သေဆုံးသွားပါတယ်။မြေမြုပ်မိုင်းတွေကိုတစ်ကဘာလုံးကအသုံးမပြုဖို့ရပ်တန့်ထားကြပေမဲ့မြန်မာနိုင်ငံမှာတော့အစိုးရတပ်မတော်ဘက်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပါတုံ့နေကြတာကြောင့်ဒါတွေကိုနှစ်ဖက်စလုံးကရပ်တန့်တင်တယ်လို့မြောက်ဦးမြို့နယ်အမျိုးသားလွှတ်တော်အမတ်ဦးကျော်ကျော်ကပြောပါတယ်။ဒီသတင်းအပြည့်စုံကို VOE သတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင်။
ရှိအောင်ညီချင်းမှုမျိုးတော်တစ်ခုဖြစ်တဲ့မြောက်ဦးမြို့နယ်ကြောင်းတောင်ကျေးရွာမှာမနေ့ကမိုင်းပေါက်ခွေပြီးတက်၄၀ကျော်မျိုးသားသူတည်ဆုံသွားခဲ့ပါတယ်။တည်ဆုံသူဟာပြီးတဲ့လပိုင်းတွေကတပ်မတော်ကစခန်းချနေထိုင်ခဲ့တဲ့တောင်ပေါ်သို့ထိရှာဖို့သွားချိန်မှာမိုင်းပေါက်ခွေပြီးတည်ဆုံသွားတာဖြစ်တယ်လို့ကြောင်းတောင်ဒေသခံတူကပြောပါတယ်
။သူဖြစ်ခဲ့တဲ့တောင်ပေါ်လေးရောနေနေနေနေပါသူကဆန်တော်ခေတဲ့တော်တဲ့နေရာမှာတောင်ပေါ်မှာပေါ့တောင်ပေါ်မှာမိုင်းကျွန်တော်တို့ကရောရောထိမှရှိတာအေးမိုင်းပေါက်တယ်ကြားတယ်လေမိုင်းချိတယ်ကြားတယ်ဂျင်းလို့ကြော်ရအဲ့ကြော်ရနဲ့ကျွန်တော်တို့ကလည်းထွက်မကြည့်ဘူးရည်ဘူးဘယ်သူမှလည်းမတော်ရည်ဘူးအဲ့ညာကိုအဲ့ညာမှာကအဲ့ညာမှာကတစ်တက်ကနေရာယူခဲ့တဲ့တောင်ကဲနေလေတက်ကွေဖြစ်တဲ့နေရာကြီးဖြစ်ဖြစ်ချင်းကဘယ်သူမှမတိုက်ရည်လောက်ဘူးတနားကြီးနှစ်နာရီလောက်ကြာတဲ့ချိန်မှာတော့သူမိသားစုဝင်တွေကတွားကြည့်ရတယ်အသက်ဆွန်ပြီးတွားကြည့်ရတာပါမသေးသေးဘူးအကြီးမှသူတို့မိသားစုတွေ့တဲ့ချိန်မှာတော့မသေးသေးဘူးပြောတယ်စင်ကောင်းမင်းနီးနစီလောက်ကြာတဲ့ချိန်မှာတော့သေသွားတယ်လို့သူကပြောတယ်သူတို့က
တကဘာလုံးမှာမြေမြုံမိုင်းအုံပြုမှုကိုကန့်တတ်ထားပေမဲ့လည်းမြန်မာနိုင်ငံမှာတော့မြေမြုံမိုင်းတွေကိုတတ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကအုံပြုနေကြတာဖြစ်တယ်လို့မြောက်မြို့နယ်မြို့သားလှတ်တော်မှဦးကျော်ကျော်ကပြောပါတယ်
။ဒီမြေမြုံမိုင်းဆိုတာကကဘာမှလည်းဒါမသိရင်ဒုက္ခတဘဝဖြစ်တော့တယ်။စေဖို့ကြတော့စေဖို့တော့မှကုန်းပြေတယ်မသိရင်ပို့ပြီးတော့ချိန်ပိုင်းလည်းပိုက်အမျိုးမျိုးဒုက္ခတဖြစ်တယ်။အဲ့ဒါကြောင့်ဒါလူတယောက်ရဲ့အဲအဲဆဲလေဗီဒိုရှင်ရကဘာမှအတိတ်မရှိတယ်လို့ဖြစ်တော့
တယ်။မြေမြောက်မိုင်းတွေဟာအနေအားဖြင့်မတွေ့ရသလိုအလွေတကူပြုတ်လောက်လို့ရတာကြောင့်စည်ရင်းတိမ်မာနေတဲ့ရခိုင်ပြည်နယ်မှာအရသာတည်သူတွေထိခိုက်ဒေဆုံးမှုတွေဟာလည်းပိုပြီးတော့များပြားလာနိုင်တယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအတင်ပြောခွင့်ရကိုစောစောထွန်းကပြောပါတယ်
။မြေမြောက်မိုင်းဆိုတဲ့အတွက်ကြောင့်မို့လို့ဒီတာမဲအရသာတည်သူတွေထိခိုက်နိုင်ရှိပုံရတာပေါ့နော်။ဘာလို့ဆိုတော့မြေမြောက်မိုင်းရဲ့တဘောတဘောကဒီဘလိုပစီနေမဆိုပြုလို့ရတယ်ပေါ့နော်တာမန်နဗုဒ္ဓမသူကမြို့မိုင်းလိုလေဒီကိုသိမလို့ကုရရရှိတယ်မှာရှိတယ်ပေါ့နောက်မိုင်းထောင်တဲ့ပုံစံကလည်းအမျိုးမျိုးရှိတယ်ဆွေမိုင်းရှိတယ်ထီမိုင်းရှိတယ်အဲရှင်ကိုင်ဘုံရှိကိုင်မိုင်းတွေရှိတယ်အမျိုးမျိုးပေါ့လေလောကကလည်းပဲဒီလိုလူလူရလာတဲ့အရှိတယ်လို့ရှိတဲ့ခါကျတော့ဒါအယသတွေဒီဘက်တိသူမုံကတော့ပိုများနိုင်ရှိရှိတယ်ပေါ့နော
်မြန်မာနိုင်ငံမှာရှိတဲ့လက်နက်ကင်ဖွဲ့စည်းတွေဟာမြေမောင်းမိုင်းတွေကိုမတုံ့မဖြစ်တုံ့နေကြရတဲ့အခြေအနေတစ်ခုရှိသလိုရန်သူကိုထိခိုက်စေလို့တည်ရည်ရွယ်ချက်နဲ့ထောင်လိုက်တဲ့မိုင်းတွေဟာအရသာပြည်သူတွေကိုထိမှန်တာများတယ်လို့လည်းသူကဆက်ပြောပါတယ
်ဒီမြေမောင်းမိုင်းကလက်ရှိဒီမြန်မာနိုင်ငံရဲ့ဒီလက်နက်ကင်ပဋိပက္ခအခြေအနေအရတုံ့ကိုတုံ့နေကြရတဲ့သဘောတဘာဝတော့ရှိတယ်ပေါ့နော်အဲဒါမဲ့ဒီနေရာမှာဟိုတုံးတွေဆိုပေမဲ့ဒီအရသတွေပုံမှန်လုပ်ခဲ့တဲ့ဆောင်ရှာပွေနေတဲ့နေရာတွေတော့လာတဲ့နေရာတွေလက်စားတင်ကြောင်းတွေအဲလီယာလုံငယ်တွေအထူးကိုဒီမိုင်းတွေထောင်ဆုံးတာကြတော့ဒါကကြတော့ဒီမဖြစ်သေးတဲ့ကိစ္စတွေပေါ့နော်ဟိုတကယ်လို့ပြောမယ်ဆိုလို့ကျွန်တော်ဒီလိုမျိုးကစီရှာဟိုဒီသိသိထောက်ထားရှိလို့ရှိတော့ဒါကဟိုဒါလည်းပဲဒီအဆုံးမှာအတွဝင်တွေပေါ့နော်ဒါတွေကိုဆင်ခြင်ဖို့ကောက်ပါတယ်ဒါတွေကိုမလုပ်ဖို့သိပါတယ်ပေါ့
ပြခဲ့တဲ့နိုဝင်ဘာလကလည်းရတိတော်မျိုးနဲ့အငူမော်ကုန်တန်းကျေးရွာမှာမြေမြုပ်မိုင်းပေါက်ခွေပြီးအသက်၁၄နှစ်အရွယ်ကလေးတူတေဆုံးသွားခဲ့ပါတယ်။ရခိုင်မြောက်ပိုင်းစီရင်ပနေပခါအတွင်းမိုင်းပေါက်ခွေပြီးတေဆုံးသူအရသာ၁၅ဦးရှိပြီးဒဏ်ရာရသူ၅၈ဦးထိရှိလာတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများတင်ရဲစစ်တမ်းမှာဖော်ပြထားပါတယ်။မနေ့ကလည်းအန်ယူနယ်ကန်ကွန်မန်ကျေးရွာနီးမှာမိုင်းထောင်ပေါက်ခွေဖို့ရောက်ရှိနေတဲ့ရခိုင်လက်နက်ကိုင်အဖွဲ့ဝင်အုပ်ကိုရီမုံမိုင်းလေးလုံးနဲ့အတူအသေးဖမ်းဆီးရမိခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။
ကိုတက်နိုင်ပြောပြသွားတာပါရှင်။အခုအမေရိကန်သမ္မတကိုတရားစွဲဖို့ကြိုးပမ်းနေကြတဲ့အခြေအနေတွေကိုအလှည့်ပေးကြပါမယ်။သမ္မတထရမ့်ကိုတရားစွဲဖို့အမေရိကန်အောက်လွှတ်တော်ကနောက်တစ်ပတ်မှမဲခွဲဆုံးဖြတ်တော့မယ်လို့မျှော်လင့်ရပါတယ်။ဒါဆိုရင်သမ္မတထရမ့်ဟာအစောဆုံးလာမယ့် January လအထက်လွှတ်တော်မှာတရားရင်ဆိုင်ရမှာပါ။ဒါကြောင့်သမ္မတထရမ့်အစိုးရအနေနဲ့ Republican အများစုပါတဲ့အထက်လွှတ်တော်ကိုပိုးပြီးအာရုံစိုက်လာတာနဲ့အတူဒီပြဿနာကိုရင်ဆိုင်ဖို့သမ္မတနဲ့သူ့အဖွဲ့ဝင်တွေဘလို့ပြင်ဆင်နေကြတယ်လဲဆိုတာကိုပ Pesti Widaku Swara Trin Pipo Tare Pare Tago Memya Tase Pi Mavashe.
American Tamra Impuro to a Puma Apiano, Nissin Dizen Malaha, Alaye Pio Bari Jimbali Shire Chin Pipine, Dine Maro, Democratic Usambi, Tamrago Dia Swesu, Jupani Jare Pietragova, Yin Sai Mupin Sini Jayavari. Democrat Miazu Luamu Tare Aulodoga, American Tamra Donald Trump Gudia Sue Su Yi Satin Naime, Meko Melungan Sinigo, Didiba Dwema Lu Sang Melu Mulinavari. Anago Lue Tongsa Lungmu, Aulodoye Songzan Sisi Murigu, Nang Ni Al Hanja Gemu, Sare Sue Chetine Tamra Trump Gudia Suebu, Democrat with Jupan Nijaraba. Tamra Trump Ha, Teludoma Dia Yinsanya Nanji Shibi, Impuro Yayi Yashi Jo Mick Malvanine, Muta Lunyu Champi Hound John Bolton Rule, Tati Layo Twesuya Mava, Diboma Teludo Lunezu Gonsang Chuck Schumaga.
They might present exculpatory evidence that helps.
Through Tindame Tediriga, Tamarama, Dinisi Jaume Timabo, Tabemedrugu, Tati Twesu Kinda Mari.
Tamrago dia suesubu, Democrat Rebecca Juba Nijarago, Impuro Pecaro, Piwa Gagwebu Pinsin Nidalu, Aulodoga Songzan Sisi Nirariha, Padi Zuene, Demintete, Susue Jeduda, Piedelu Biosu Tavari, George Washington Degaduga, Todd Belgaro, Tuye Ningo Kulu Piovari.
It may be incriminating against the President.
Tamarabema, Tulu, Shinibu Babe, Teludoga Lui, the Rue Nogin Yuga Wayome, Suyen, Tamarane, Tetana Pilu, the Rue Bama, Gongju Mushi Uzura, Senzami Baba.
Timugo, Republican Usao Nide, Teludoga, Kindrema, Pite, Tamara Trump, Suya Peka, Nibu Ha, Pian Lavari. Tamara Trump, Go, Uri Jao, Ya, Sisi Ravigo, Nyanai, the Mianian, on Lopone, Nanya, Ya, Tigai Murigo, Kantapo, Take down Republican, Madrine, Bubang, Losambo, Tamara Trumpka, a Teludo, Take down Republican, with the Bo, Dai, Losang, Melu, Biola Rava.
I've heard Mitch, I've heard Lindsay, I think they are very much on
the same page. Mitch McConnell, Lindsey Graham, and the border, I mean, two are in Shibai. Through Balu Sijinale, to not look down.
A Teludo Lumiazu Republican Council, Mitch McConnell Garo, the Maratram Asuyane to Bubon Song Yapo, Gripu Biosu Tabari. Dwe McConnell Ha, to down the Kupiate, Bemela Yim Mugu, Cho Pau Delo, Wiban Duriga, Wiban Javari. Dipiatanago Yin Sainama, the Maratram Asuya Dwe Nauta Nibu Ha, the Kuro Shibadiri. Dagaro Yuga Bwe, Pian Bepila Me, do the Mara Hound Joe Biden go, to down Tansangere Chinga, to Dago Ukraine Swa in Gomanima, Bo Puewin, Piesanga Queen Bugere Edwe. A champion Chasa Mune, Pian Bio, Taikaite Nine, Democratic Peku, Nia Upian Se Biuva. Dilo Suswe Taikaitaga, Dutamra Hound Joe Biden Guru, a dog Lego, a Tina Sinai Mari. Dutamra Hound Joe Biden Garo, Tamara Trump Gudia Suesu Nay Songzan Sisi Murima, Tate Tresu Bogo, a Miapi do Sewinza Mu Utia Lanjang Luetuanine Adre, Lemakame Pecha Tavarishin.
မမြသစင်အောင်ပြပြသွားတာပါရှင်အခုလိုအမေရိကန်တမ္တာဒေါ်နယ်ထရမ့်ကိုတရားစွဲဖို့အောက်လွတ်တော်မှာမဲခွဲဆုံးဖြတ်ချိန်နီးကပ်လာချိန်မှာပဲဒီနယူးယောက်လိုအမေရိကန်မြို့ကြီးတချို့မှာတော့တမ္တာထရမ့်ကိုစန့်ကျင်စင်တာပြပွဲတွေကျင်းပခဲ့ကြပါတယ်ဖီယိုအီသတင်းတောက်မိုက်အိုဆူလီဗန်လော့စ်အန်ဂျလိစ်ကနေပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
ဒီမိုကရက်တစ်ရာဆွဲဖို့ဒီကနေ့ဗိုလ်တုံးနေ့မှာအတီးပြူဆုံးဖြတ်ဖို့ရှိနေပါတယ်တကယ်လို့အတီးပြူပြီးရင်တော့ဒီကိစ္စကိုရီပက်ဘလစ်ကန်တွေကြီးဆိုတဲ့အထက်လွှတ်တော်မှာဆက်ပြီးတော့စစ်ဆေးပြီးတဲ့နောက်တမရကိုရာဇဝတ်ကနေဖယ်ရှားမလားမဖယ်ရှားဘူးလားဆိုတာကိုသူတို့ကဆုံးဖြတ်မှာပါနယူးယောက်လော့စ်အန်ဂျလိစ်နဲ့အမေရိကန်မျိုးကြီးတချို့မှလည်းထရမ့်ကိုရာဇဝတ်ကနေဖယ်ရှ တရားစွဲဆိုဖို့လှုံ့ဆော်တာဟာအမှားယွင်းကြီးတစ်ခုဖြစ်တာကြောင့်အထက်လွှတ်တော်ကဒီကိစ္စရောက်လာအောင်ပဲစောင့်ကြည့်ရမှာပေါ့ရှင်းနေတက်တည်ကံမဲ့သူတွေမရှိခဲ့သလိုအောက်လွှတ်တော်မှာဘာတစ်ခုမှခြေပါခွင့်လည်းမရှိခဲ့ပါဘူးဒါဟာတကယ့်အလိမ်အညာတွေပါ
သမရထမ်ကတော့အမှားယွင်းလုပ်ခဲ့တာမရှိကြောင်း Twitter လူမှုကွန်ရက်ကနေဇက်တိုက်ဆိုသလိုမှတ်ချက်တွေရေးခဲ့တာပါသမရထမ်ကိုတရားစွဲပြီးတော့ယာရုကနေဖယ်ရှားဖို့ဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးလူလူကြားမှာလည်းသဘောထားကွဲပြားနေကြပါတယ်တကယ်လို့ဘာတစ်ခုမှအပြစ်လုပ်ထားတာမရှိဘူးဆိုရင်သမရကိုယ်တိုင်စစ်ဆေးခံဖို့လဲတချို့ကလိုလားနေတာပါဆန္ဒပြသူ Tim Harrod က
Trump is entitled to all the due process he wants.
တရားစွဲကိုလွတ်ဆောင်နေတာတွေနဲ့ပတ်သက်ပြီးသမရအနေနဲ့သူပြောချင်တာတွေပြောဖို့ခွင့်ရရှိပါတယ်သူကိုယ်တိုင်သွားပြီးတက်တေကန်ထွက်ဆိုသွင်းပါတယ
်အသားရောင်မျိုးစုံနေထိုင်ကြတဲ့မြို့ကြီးတွေပြင် Republican တွေကြီးစိုးတဲ့ Louisiana ပြည်နယ်မှာလည်းသ တမရကိုတရားဆွဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထောက်ခံဆန္ဒပြကြပါရယ်တမရကိုယာရုကနေဖယ်ရှားပြီးတော့ထောင်ထဲချမှတ်ဖို့ဥပဒေအထက်မှာဘယ်သူမှမရှိရဘူးဆိုတဲ့စိတ်မုတ်တွေကိုကင်ဆောက်ပြီးတော့ကြွေးကြော်ဆန္ဒပြကြပါရယ်ဆန္ဒပြပွဲစီဇန်2အဲလီဆန်ဘရန်ဒါဂက်စ်က
I am hopeful that as more information comes out
နောက်ထပ်အချက်အလက်တွေထွက်လာမယ်လို့မျှော်လင့်ပါရယ်မြင်များသာသာချင်းချင်းစဉ်းစားနိုင်သူတွေအနေနဲ့တက်တဲ့အထောက်အထားတွေကိုစောင့်ကြည့်သွားမှာပါတကယ်လို့ပြစ်မှုကျူးလွန်ထားတဲ့သူတယောက်မဟုတ်ဘူးဆိုရင်သူ့အကြောင်းအကောင်းတွေကြီးပြောနေရမှာဖြစ်တဲ့အတွက်စစ်ဆေးသွားခံမှုအားလုံးကိုပြောမှာပါ
။လာမယ့်2020သမ္မတရွေးကောက်ပွဲမှာသူ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ထရမ့်ကယူကရိန်းသမ္မတကိုပြောကြားခဲ့တယ်။အဲ့ဒီမတိုင်ခင်မှာယူကရိန်းကိုပေးအပ်ဖို့ရှိနေတဲ့အမေရိကန်စီးရေးကူညီတွေကိုထရမ့်ကဆိုင်းငံ့ထားတယ်။ဒါရီဟာအာဏာကိုအလွဲသုံးစားလုပ်တာဆိုပြီးတော့ဒီမိုကရက်တွေကသူ့ကိုတရားစွဲဖို့ကြိုးပမ်းတာပါ။ချမ်ကတော့အခုလိုတုံ့ပြန်ပါတယ
် They took a perfect phone call that I had
ဒီကိစ္စမှာ ਨੇ ဖုန်းပြောခဲ့တာမှာပုံမှန်တိုင်းပါပဲအားလုံးသူရဲ့အတိုင်းဘာအမှားမှပြောဆိုခဲ့တာမရှိတာကိုတရားစွဲမယ်ဆိုတော့ဒါဟာတကယ့်ကိုစက်တည်မရှိတဲ့လုပ်ရပါအားလုံးတော်ကတရားစွဲဖို့ကြိုးပမ်းနေတာတွေဟာပါတီဇွဲနဲ့ဆောင်ရွက်နေတာသာဖြစ်တယ်လို့သမ္မတထရမ့်နဲ့အတူအမေရိကန်40ရာခိုင်နှုန်းကျော်ကယူဆနေတာပါအထက်လွှတ်တော်ကလည်းသမ္မတကိုထောက်ခံတဲ့ Republican တွေထိန်းချုပ်ထားတာကြောင့်သမ္မတကိုယာရုကနေဖယ်ရှားဖို့အရေးဖြစ်လာဖို့အခွင့်အလမ်းနေပါတယ်လို့သုံးသပ်ကြပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ဒေါက်တာတန့်စော်ရဲ့လူလူချမ်းမာရေးနဲ့ကိုရနိုင်ရဲ့အားကစားသတင်းလှစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်အခုညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲဆိုရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာဒီနေ့မဲခွဲတည်ပြုမယ်လို့ပြောလဲရပါတယ်။တရားစွဲကိုမဲခွဲတည်ပြုခဲ့မယ်ဆိုရင်တော့အမေရိကန်သမ္မတမှာသမ္မတထရမ့်ကတရားစွဲခံရမယ်တတိယမြောက်သမ္မတဖြစ်လာမှာပါ။ရှင်းနေ2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းနိုင်ငံပါဝင်ပတ်သက်လာအောင်အာဏာအလွဲသုံးစားလုပ်မှုလွတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းတပ်တွေထွက်ဆိုဖို့ဆင့်ခေါ်တာတွေအထောက်အထားတောင်းခံတာတွေကိုငြင်းဆန်ခဲ့တဲ့အတွက်လွတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုနှောက်ယှက်မှုတွေနဲ့သမ္မတပေါ်ဆွဲချက်တင်ထားတာဖြစ်ပါတယ်။သမ္မတပေါ်ဆွဲချက်တွေကိုတော့မနေ့တုန်းကပဲချမှတ်လိုက်တဲ့စီမင်းတွေအရအောက်လွှတ်တော်မှာဒီကနေ့6နိုင်လောက်ကြအောင်ဆွေးနွေးကြမှာပါ။ဒီနေ့မွန်လွဲပိုင်းအောက်လွှတ်တော်မှာမဲခွဲမဲ့အချိန်မှာပဲသမ္မတထရန့်ကလည်းမီရှိဂန်ပြည်နယ်ကမဲဆွယ်စည်းရုံးပွဲမှာမင်းငုံပြောဖို့စီစဉ်ထားပါတယ်။ဒီကနေ့အောက်လွှတ်တော်မှာမဲခွဲရမှာတော့လူများစုဖြစ်တဲ့ဒီမိုကရက်တစ်ကထောက်ခံကြမှာဖြစ်ပေမဲ့သမ္မတရဲ့ Republican Party ကကိုယ်စီတွေကတော့ကန့်ကွက်ကြလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။သမ္မတထရန့်ကိုတရားစွဲရေးအောက်လွှတ်တော်မှာဒီကနေ့မဲခွဲဖို့ပြည်စင်နေချိန်မှာပဲအမေရိကန်မျိုးကြီးတွေမှာလည်းသမ္မတအဖို့စန့်ကျင်ဆန္ဒပြပွဲတွေကျင်းပနေကြပါတယ်။နယူးယောက်လော့စ်အိန်ဂျလိစ်ပါဝင်အမေရိကန်မျိုးကြီးတွေမှာဆန္ဒပြသူတွေကတော့သမ္မတထရန့်ယာရုကနှုတ်ထွက်ပြီးတောင်းဆိုနေကြတာပါ။တောင်ကိုရီးယားနိုင်ငံမှာခြေစိုက်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်28,500အတွက်တောင်ကိုရီးယားနိုင်ငံကပုံမှန်စက်ထုတ်သုံးဆွဲရေးနိုင်ငံတာဝန်ရှိသူတွေဆွေးနွေးမှုတွေမှာသဘောတူညီချက်မရပဲဒီကနေ့ပဲအဆုံးသတ်သွားပါတယ်။လက်ရှိသဘောတူညီချက်ဒီဇင်ဘာလ31ရက်နေ့မကုန်ခင်မှာနိုင်ငံတာဝန်ရှိသူတွေနောက်ဆုံးချိန်ဖြစ်တဲ့စိုးမျိုးတော်မှာနှစ်ရက်ကြာဆွေးနွေးခဲ့ကြတာဖြစ်ပေမဲ့လည်းနှစ်ဖက်ကြားသဘောတူညီမှုတစုံတရာမရပဲနဲ့အဆုံးသတ်ခဲ့တာလည်းဖြစ်ပါတယ်။
ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရင်းမှုကမတ်စုမြတ်မွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒရဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPG Intercept 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လက်ချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington,